မင်္ဂလာပါရှင်။ VOA American တိုင်းရဲ့2020ခုနှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းကီလိုမီတာ19 19 25အတွင်း VOA ရဲ့ Facebook စာမျက်နှာ VOA Farming News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမျက်မှောက်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။အာရေဗျကျွန်းဆွယ်ဒေသအယ်ကိုက်ဒါအဖွဲ့ခေါင်းဆောင်ကိုအမေရိကန်တို့အဝေးထိန်းဒရုန်းယာဉ်နဲ့တုတ်တင်ခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြီးအကဲပေးပါမယ်ရှင်
။အခုညနေခင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံထဲကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမဖြစ်အောင်ထိန်းသိမ်းကာကွယ်ဆောင်ရွက်မှုတွေအကြောင်းသိထားသမျှပြောပြမှာဖြစ်သလိုထိုင်းနိုင်ငံမှာတော့အဆုတ်ရောင်ရောဂါဖြစ်စေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းတွေကိုမြန်မာအပါအဝင်နေဆက်ဒေသတွေမှာအထူးအချိန်မြင့်ဆောင်ရွက်နေတဲ့အကြောင်းကိုလည်းသိကြရမှာပါ။တခါရသေးတော်မျိုးနဲ့မေယူမြစ်တလျှောက်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့ဒဏ်ရာရသူနဲ့ထွက်ပြေးတိမ်းရှောင်နေရတဲ့သူတွေဟာလည်း3000ကျော်လောက်ရှိနေပါပြီ
။အဲပထမတော့လည်းကြည့်နေတယ်နော်အင်ဂျီမှာစနေကြတယ်တို့အိမ်မှာဆိုတလာ9000တပင်းချမ်းမလို့ဒီကန
ားရသိတော်မျိုးနဲ့အမျိုးသားလွှတ်တော်အမတ်ဥက္ကမောင်လက်ရပြောပြချက်နဲ့ဒူနာစင်ကြရဖို့ရှိပါလေရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်သေဆုံးသူအရေအတွက်တနေ့တခြားတိုးနေချိန်မှာယောဂကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ပြည်သူတွေရင်ဆိုင်နေရတဲ့ပိုးကူးစက်ပြန့်နှံ့မှုစစ်ပွဲကိုတားဆီးကာကွယ်နိုင်ဖို့တနိုင်ငံလုံးကအင်းနဲ့အားနဲ့အသေးအချာတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြတယ်လို့တရုတ်သမ္မတရဲ့အပြောကိုအစိုးရပိုင်းရှင်းဟွာသတင်းနဲ့မှဖော်ပြခဲ့ပါတယ်။ပိုးစတင်ကူးစက်တဲ့ဟူပေနယ်မှာတောက်ချာနေအစောပိုင်းအထိသေဆုံးသူနောက်ထပ်69ယောက်ရှိခဲ့တာမို့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူတရုတ်မှာ630ရှိနေပါပြီ။ပိုးကူးစက်ထားသူကလည်း2500ထပ်တိုးလာတဲ့အတွက်စုစုပေါင်း3000ကျော်သွားပါပြီ။ယောဂကူးစက်ပြန့်နှံ့မှုအထူးအထည်ရောက်နေပြီလို့တရုတ်တောင်ပင်ရှိသူတယောက်ပြောတဲ့အတိုင်းလက်ခံအတည်ပြုဖို့သိတ်ဆော်လွန်းသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။23နိုင်ငံထက်မင်းမှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တယ်လို့အတည်ပြုသူ150လောက်ရှိပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်ပြန့်နှံ့နေဆိုတာတတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှာကွယ်လွန်သွားပါတယ်။ဆရာဝန်လီဟာမဖုံးမမှန်သတင်းတွေကိုအွန်လိုင်းပေါ်မှာဖျက်ပြီးတည်ငြိမ်မှုပြက်ပြားအောင်လုပ်နေတယ်လို့ရဲကဆွဆွဲကသူ့ရဲ့တတိပေးမှုတွေကိုတရုတ်အစိုးရကလည်းလျှစ်လူရှုခဲ့တာဖြစ်ပါတယ်။တဆက်တဲ့သတင်းကတော့တရုတ်ပြည်မကြီးကနေဟောင်ကောင်ကိုဝင်တဲ့ရေလန်းကုန်းလန်းဂိတ်တွေအလုံးနီးပါးကိုဟောင်ကောင်ကပိတ်ထားလိုက်ပါတယ်။ဟောင်ကောင်စိတ်ကမ်းမှာတီးကြခွဲစောင့်ကြည့်ခံနေရတဲ့စိန်ခံတင်မောကြီးပေါ်မှာခီးတဲ့3600လောက်လဲတောင်းတင်နေကြပါတယ်။ထိုင်ဝမ်ကတော့နိုင်ငံတကာစိန်ခံတင်မောအားလုံးကိုသူတို့စိတ်ကမ်းမှာကမ်းပေးမကတ်တော့ဘူးလို့ကြေညာထားပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာကမ်းခြေအနီးမှာတီးတန့်ခွဲပြီးစိုက်ကပ်ထားတဲ့အပျော်စီးတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ50ဦးထပ်ပြီးဆန်းသက်တွေ့ရှိခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့တောက်ချာနေမှာပြောလိုက်ပါတယ်။ခီးတဲ့ပေါင်း3900ဝန်းကျင်တင်ဆောင်ထားတဲ့အဲ့တင်မောကြီးပေါ်မှာအခုဆိုရင်စုစုပေါင်းယောဂကူးစက်ခံထားသူ62ဦးရှိသွားခဲ့ပါပြီ။ပြီးခဲ့တဲ့တနင်္လာနေ့ကစိတ်ကန်းကိုတင်မောဆိုင်ကက်လာချိန်တဲ့အချိန်ကစပြီးတော့ကိုရိုနာဗိုင်းရပ်စ်စစ်ဆေးတွေ့ရှိတဲ့သူလူ20ကိုတော့အဆင်ပြေထားပါတယ်။ချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်ကနေဂျပန်နိုင်ငံသားတွေလည်းဒီကနေ့လေရင်နဲ့လိုက်ပါလာကြတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ヨシアリスガが票ばれ。
本日のチャーター機は湖北省在住の法人と日本国籍保持者の配偶者及び
湖北ねがにဒီကနေ့ထွက်လာတဲ့လေမော်မှာဂျပန်နိုင်ငံသားနဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစု198ယောက်ပါပါတယ်။လူမှုကြီးကြပ်ရေးကိုဖျက်ပြီးတာနဲ့အဲ့ဒါကနေကဲထုတ်လာတဲ့ဂျပန်နိုင်ငံသားတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုအတည်ပြုပေးသွားမှာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကနေထွက်လာတဲ့အချိန်မှာသတင်းတွေအရတော့ဂျပန်နိုင်ငံသား119ယောက်တရုတ်59ယောက်ထိုင်ဝမ်လူမျိုး2ယောက်ဖြစ်ပြီးဒီထဲမှာ6ယောက်ကလေး51ယောက်အသက်60နဲ့အထက်လူကြီး9ယောက်နဲ့ကျန်တဲ့လူတွေကတော့131ယောက်ဖြစ်တယ်ဆိုပြီးတော့ယိုရှီယာဒီဆူဂါကပြောပါတယ်။ဟူဘေပြည်နယ်ကထွက်လာခြင်းနဲ့ဂျပန်နိုင်ငံသားအလုံးနီးပါးခေါ်ထုတ်လာနိုင်ပြီလို့ယူဆပြီးတော့ဒါဇင်နဲ့ချီတဲ့ဂျပန်နိုင်ငံသားတချို့တော့ဟူဘေပြည်နယ်မှာဆက်ပြီးရှိနေတယ်လို့လည်းသူကဆက်ပြောပါတယ်။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တနည်းလူနာနဲ့စောင့်ကြည့်လူနာတချို့ရှိပေမဲ့စောင့်ကြည့်လူနာတွေမှာယောဂပိုးမတွေ့ရဘူးလို့မြန်မာကျမ်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ရေမန်နိုင်ငံမှာအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းမှာအယ်ကိုက်ဒါ အဖွဲ့ခေါင်းဆောင်တယောက်တိတ်ဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသာဘရင်းနီကအတည်ပြုခဲ့ပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ရေးစစ်ဆင်ရေးအတွင်းအာရေဗျကျွန်းဆွယ်ဒေသအယ်ကိုက်ဒါအဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင်ကာဆင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ကိုက်ဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အယ်ရီမီဟာယေမန်နိုင်ငံကအရတားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်နဲ့တခြားတပ်ဖွဲ့ဝင်တွေအပေါ်တိုက်ခိုက်မှုမျိုးစုံလုပ်ဖို့ကြိုးစားခဲ့သူဖြစ်တယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတည်ဆုံးသွားတဲ့အတွက်ဒီကမ္ဘာလုံးကအယ်ကိုက်ဒါအဖွဲ့ရဲ့လှုပ်ရှားမှုတွေနောက်ထပ်ထိခိုက်သွားစေပြီးအမေရိကန်လုံခြုံရေးကိုချင်းချောက်နေတဲ့အဖွဲ့တစ်ခုရဲ့ရန်ရှင်းဖို့ပိုပြီးနှိမ့်ဆက်နေပြီလို့ပြောပါတယ်။1990ပြည့်နှစ်ပိုင်းတွေကအယ်ကိုက်ဒါအဖွဲ့ထဲဝင်ရောက်ခဲ့တဲ့အယ်ရီမီဟာအာဖဂန်နစ္စတန်နိုင်ငံမှာအိုစမာဘင်လာဒင်နဲ့အတူတွဲပြီးတော့အမေရိကန်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတော်တော်များများကိုစူးစမ်းကြံစည်ခဲ့သူဖြစ်ပါတယ်။အခုလပိုင်းတွေအတွင်းအမေရိကန်တို့ရဲ့စစ်ဆင်ရေးကြောင့်တည်ဆုံးခဲ့တဲ့ဒီထင်ရှားတဲ့အကြမ်းဖက်ဝါဒီတွေထဲမှာအယ်ရီမီဟာတတိယမြောက်ဖြစ်ပါတယ်။ IS စစ်သွေးဆော့အဖွဲ့တည်ထောင်သူအဘူဘာကာအယ်ဘက်ဒီဒီကိုပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကတုတ်တင်နိုင်ခဲ့တယ်လို့အီရန်နိုင်ငံရဲ့စစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်ကြီးကာဆမ်ဆိုလီမာနီကိုဇန်နဝါရီလတုန်းကလေကြောင်းကနေတိုက်ခိုက်တုတ်တင်ခဲ့ပါတယ်။
မင်းလာနေကချင်းပါတဲ့ Iowa Caucus အကျိုးရွေးကောက်ပွဲနောက်ဆုံးရလဒ်ဒီမှာတော့ထိတ်ကပြင်းနေတဲ့ကုစလင်နှစ်ယောက်ရဲ့ရလဒ်ဒီထတ်တူနေပါထူညီနေကြပါတယ်။ဂျာသာဘရီနေနောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ရလဒ်ဒီမှာတော့ South Bend မြို့တော်ဝန်ဟောင်းပီတ်ဘူဒဂျက်နဲ့ဗမာပြည်နယ်အထက်လွှတ်တော်မဲ့ဘာနီဆန်ဒါစ်တို့အပြိုင်ဖြစ်နေကြတာပါ။ပီတ်ဘူဒဂျက်က 26.1 ရာခိုင်နှုန်းရထားပြီးတော့ဘာနီဆန်ဒါစ်ကတော့ 26.1 ရာခိုင်နှုန်းအသီးသီးရထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမဲရီအတွက်မှာတော့ဘာနီဆန်ဒါစ်ကအသာစီးရထားပါတယ်။ဒီမိုကရက်သမားလောင်းဖြည့်ချူစားနေကြသူတယောက်ချင်းစီအနေနဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ညီလာခံမှာဆက်လက်ရှင်ပြိုင်နိုင်ဖို့အတွက် Iowa ဖြစ်နေရဲ့ကိုယ်စားလှယ်41ယောက်ထဲကမင်းနှယောက်ရဲ့ထောက်ခံမှုရမယ်ဆိုတာကိုပြီးနေအစ်စ်ညီလာခံကဆုံးဖြတ်မှာဖြစ်ပါတယ် Iowa ဖြစ်နေအကျိုးရွေးကောက်ပွဲကိုတလနေ့ကလုပ်ခဲ့မဲ့မဲရီတက်တဲ့ mobile app မှာချူရင်းချက်တွေရှိခဲ့တာကြောင့်မဲရလက်တွေချက်ချင်းမထုတ်ပြန်နိုင်ခဲ့ပဲမနေ့ကြာသပတေးနေ့နောက်ပိုင်းမှာထုတ်ပြန်နိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခြင
်းအမေရိကန်ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတဲ့ဆိုတဲ့မတင်ကားစရာကိစ္စပေါင်း1000လောက်ကို FBI ကစုံစမ်းစစ်ဆေးနေပါတယ်ဆီလီကွန်ဗယ်လီမှာရှိတဲ့ဤပညာကုမ္ပဏီကြီးတွေကနေအောင်မြင်ဖို့စူးစမ်းနေကြတဲ့လုပ်ငန်းငယ်တွေအထိအမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ကဏ္ဍအားလုံးနှီးပါးနဲ့တက်ဆိုင်နေတဲ့စုံစမ်းမှုအတွေ့တနိုင်ငံလုံးမှာရှိတဲ့ FBI ရုံးခွဲပေါင်း56ခုကနေစုံစမ်းမှုတွေလုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကပြောပါတယ်ကာကွယ်ရေးဌာနနဲ့တက်ဆိုင်နေတဲ့ကုမ္ပဏီတွေတွေမဟုတ်ဘဲအမေရိကန်တက္ကသိုလ်တွေမှာလုပ်နေတဲ့နောက်ဆုံးပေါ်ဤပညာသုံးသုတေသနလုပ်ငန်းတွေကိုပါတရုတ်ကပြစ်မှတ်ထားထောက်လှမ်းနေတယ်လို့ FBI အကြီးအကဲကပြောပါရယ်အခုစုံစမ်းတွေးရှိမှုကနေမတင်ကားတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေအခုနှစ်ကုန်ပိုင်းလောက်မှာရာဇဝဲမှုတွေနဲ့တရားစွဲခံရမယ်လို့မျှော်လင့်ရပါတယ်အခုလိုမျိုးအမေရိကန်ဤပညာရေးညာနာပစ္စည်းတွေကိုတရုတ်ကထောက်လှမ်းခိုးယူနေတဲ့ဆိုတဲ့အပေါ် FBI ကလွန်ခဲ့တဲ့အနှစ်20လောက်ထဲကစပြီးစုံစမ်းနေမှုဟာတဖြည်းဖြည်းကျေပြန့်လာခဲ့တာဖြစ်ပြီးအခုကတော့အကျေပြန့်ဆုံးစုံစမ်းစစ်ဆေးနေတာဖြစ်တယ်လို့ FBI ရဲ့တံပြန်ထောက်လှမ်းရေးဌာနလက်ထောက်ညွှန်မှု John Brown ကပြောပါတယ်တရုတ်ရဲ့ထောက်လှမ်းခိုးယူမှုနဲ့ဆက်ဆက်ပြီးဖမ်းဆီးမှုတွေလည်းအခုနှစ်ပိုင်းတွေမှာပိုပြီးများလာခဲ့ပါတယ်အခုဘဏ္ဍာနှစ်ထဲမှာကို FBI ကဖမ်းဆီးခဲ့သူ19ယောက်ရှိနေပါတယ်တရုတ်နိုင်ငံကစီးပွားရေးဆိုင်ရာထောက်လှမ်းမှုတွေကိုတံပြန်နိုင်ဖို့အတွက်အမေရိကန်တရားရေးဌာနကထောက်လှမ်းမှုနှိမ်နင်းရေးဆိုင်ရာအစပြုဆောင်ရွက်မှုတွေကိုအမေရိကန်2018နိုဝင်ဘာလတည်းကစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်အပါဆိုမြို့မှာလူပေါင်း22ယောက်တိစုံခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆဲခံရတဲ့သူကိုအမေရိကန်ဆိုရရှိနေတဲ့ကမုံတရားအခြေခံကျူးလွန်တဲ့ရာဇဝတ်ဆိုင်ရာဖက်ဒရယ်ဥပဒေနဲ့တရားစွဲလိုက်ပါတယ်။ဒီလူဟာမက္ကဆီကိုနယ်ပယ်ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီပြစ်ခတ်မှုကြောင့်နောက်ထပ်နှစ်ဒါဇင်လောက်လည်းဒဏ်ရာရခဲ့ပါတယ်။အသက် 21 နှစ်အရွယ်ပက်ထရစ်ခရူရှက်ဆိုသူဟာစပိန်ဘာသာစကားပြောတဲ့လက်တင်နယ်ပယ်တွေကိုအမေရိကန်နိုင်ငံကနေထွက်သွားအောင်၆လတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ဩဂတ်လကပြစ်ခတ်ခဲ့တာဖြစ်ပြီးတော့သူ့ကိုမုံတရားအခြေခံကျူးလွန်တဲ့ရာဇဝမှုဆိုင်ရာဖက်ဒရယ်ဥပဒေနဲ့လက်နက်ကိုင်ကျူးလွန်တဲ့ရာဇဝမှုတွေနဲ့ကြာသပတေးနေ့ကစွဲချက်တင်လိုက်တာဖြစ်ပါတယ်။ရဲကသူ့ကိုဖမ်းဆီးတဲ့ချိန်မှာတော့သူဟာတနက်သမားဖြစ်တယ်လို့ဝန်ခံခဲ့တယ်လို့ပြောပေမဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးသူ့မှာအပြစ်မရှိဘူးလို့ထွက်ဆိုခဲ့ပါတယ်။အမ American နဲ့ Mexico နယ်စပ်မှာ American လူမှုကြီးကြပ်ရေးတာဝန်ရှိသူတွေက American မှာရွှေ့ပြောင်းချေချနေထိုင်ဖို့ကြိုးစားသူတွေကိုနေနေနေချိန်အတွင်းမှာဒီပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
American သမ္မတ Donald Trump နဲ့ Venezuela တိုက်ခိုက်ခေါင်းဆောင် Juan Guaido တို့ပုံထိုးနေတော့ကအင်ပီရိုမှာတွေ့ဆုံခဲ့ပြီးနိုင်ပိုင်းအကြာမှာပဲ Citgo ရေနံကုမ္ပဏီက America အမှုဆောင်အရာရှိ6ယောက်ကို Venezuela ကဖမ်းဆီးခဲ့ပါတယ်အဲ့ဒီအရာရှိကြီးတွေကိုအရင်တော့ကနေအခြေချုပ်ချထားတာပါသူတို့ကိုဗုဒ္ဓဟူးနေ့ညတော့ကနေအိမ်တွေကနေလာရောက်ဖမ်းဆီးသွားခဲ့တာဖြစ်ပြီးဘယ်ရောက်နေမှန်းမသိဘူးလို့မိသားစုဝင်တွေကပြောပါတယ်သူတို့လွတ်မြောက်ရေးအတွက်အမေရိကန်နိုင်ငံသားရေးဌာနကအကူအညီပေးဖို့လဲမိသားစုတွေကပန်ကြားထားကြပါတယ်သမ္မတ Trump နဲ့ Juan Guaido တို့ Washington မြို့တော်မှာဆွေးနွေးမှုအတွင်းစစ်ကိုရေနံကုမ္ပဏီအကြီးအကဲတွေအကြောင်းဆွေးနွေးခဲ့သလားဆိုတာတော့တိတိကျကျမသိရသေးပါဘူးပြီးခဲ့တဲ့နှစ်ကတော့ဒုသမ္မတ Mike Pence နဲ့ဖမ်းခံထားရသူမိသားစုဝင်တွေတွေ့ဆုံခဲ့ပါတယ်ငွေကြေးလိမ်လည်မှုငွေပြူငွေမဲခွာချမှုအဂတိလိုက်စားမှုတွေနဲ့ရင်းနှီးကုမ္ပဏီအကြီးအကဲတွေကို Venezuela ရဲတွေက2019ခုနှစ် November ဘာလမှာနေအခြေချုပ်နဲ့ဖမ်းဆီးထားတာဖြစ်ပါတယ်။သူတို့ကိုနောက်ဆုံးဖမ်းဆီးသွားတာနဲ့ပတ်သက်လို့ Venezuela တာဝန်ရှိသူတွေဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူးရှင်
။ရဲရင်ပြကြပြီးတည်ဆုံသွားခဲ့တဲ့ American ကနာမည်ကျော် Basketball ကစားသမား Kobe Bryant နဲ့သူ့သမီးဖာဝယ်နောက်ထပ်9ဦးအတွက်ဝန်ကြီးအထိတ်မှတ်အောက်မေ့ပွဲအခမ်းအနားကို February 24ရက်နေ့ကျရင် Los Angeles မြို့က Staples Center အားကစားခွင့်မှာလှုပ်သွားမယ်လို့ဒီခမ်းအနားအစီအစဉ်ကိုတည်သူတူက AP သတင်းကိုကြာသပတေးနေ့ကပြောလိုက်ပါတယ် Kobe Bryant ဟာ LA Lakers အသင်းအတွက် Staples Center အားကစားခွင့်ကြီးမှာ10ဆုနှစ်နှစ်ခုလောက်ကစားခဲ့တာဖြစ်ပါတယ် Kobe Bryant ရဲ့ကျော်နံပါတ်24အင်ဂျီနဲ့သူ့ရဲ့အသက်13နှစ်အရွယ်ဂျီယာနာရဲ့နံပါတ်1ကိုရည်ရွယ်ပြီးတော့ February 24ရက်နေ့ကိုရွေးချယ်လိုက်တာဖြစ်တယ်လို့ပြောပါရယ်ဒီအောက်မေ့ပွဲအခမ်းအနားအစီအစဉ်နဲ့ပတ်သက်ပြီးပြောတဲ့သူကအမည်မဖော်လိုသူတဦးအနေနဲ့သာပြောကြတာဖြစ်ပြီးတော့တရားဝင်ထုတ်ပြန်ကြေညာတာတော့မရှိသေးပါဘူးဒီကြောင့်နဲ့ပတ်သက်ပြီး LA Times သတင်းစာကသတင်းရင်းမြစ်တစ်ခုကိုကူးကားပြီးတော့အရင်ဆုံးထုတ်ပြန်ခဲ့တာပါ LA မြို့တော်ကို Eric Garcetti ကတော့အောက်မေ့ပွဲအခမ်းအနားကိုကျင်းပသွားမယ်လို့ပြောပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောဆိုခြင်းမရှိသလို Lakers အသင်းနဲ့ Staples Center ဘက်ကလည်းသူတို့ညာထုတ်ပြန်ပြောဆိုထားတာတော့မရှိသေးပါဘူး Staples Center အားကစားခွင့်ကြီးမှာ Michael Jackson နဲ့ Rap အဆိုတော် Nipsey Hussle တို့အပါအဝင်တခြားအောက်မေ့ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့တာဖြစ်ပါတယ် Kobe Bryant ဟာပြီးခဲ့တဲ့ January 26ရက်နေ့ကသူသမီး Gianna ရဲ့ Basketball ပွဲကိုရဟယ်နဲ့သွားစဉ်မှာ LA မြို့မြောက်ဘက်မှ90လောက်အကွာက Calabasas တောင်ကုန်းဒေသမှာရဟယ်ပြတ်ကျပြီးတော့တည်ဆုံသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အကြံဉာဏ်နဲ့ကင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အဆုတ်ရောင်ယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ရှိတယ်လို့တန်ဖျားရှိသူ၄ဦးကိုမြန်မာနိုင်ငံထဲမှာရှာဖွေနေတဲ့အကြောင်းပြောပြချင်ပါတယ်။မြန်မာနိုင်ငံမှာ Novel Corona Virus တန်ဖျားရှိလူနာ2ဦးနဲ့စောင့်ကြည့်လူနာ6ဦးရှိနေပြီးတော့သူတို့ကိုတီးကြထားပြီးတော့ကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်မူဆယ်ဘက်ကိုရောက်လာတဲ့ Corona Virus ကူးစက်ခံနေရတယ်လို့တန်ဖျားရှိသူ Wuhan မြို့သားတချို့ကိုပြန်ရှာတွေ့ခဲ့ရင်ကျန်းမာရေးစစ်ဆေးမှုတွေအဆင့်အင့်ပြုလုပ်နိုင်ဖို့လည်းဆောင်ရွက်ထားရှိပြီးပြီလို့ဆိုပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
မြန်မာနိုင်ငံမှာ novel coronavirus တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ6ဦးရှိသွားပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်။တန်တရားလူနာနဲ့ဖေးရုံတင်စောင့်ကြည့်လူနာ4ဖြစ်သွားပြီ။ဒါပေမဲ့အခုလက်ပတ်တာမှာဖေးရုံတင်စောင့်ကြည့်လူနာလည်းရောက်ဆက်တိုးတယ်ပေါ့နော်။ဆက်တိုးတဲ့ဆံပေါ်တော့ဖေးဖို့ကိုလုပ်နေကြတယ်
။အခုချိန်မှာတော့တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးတို့ရဲ့ရောဂါရှိမရှိအတည်ပြုပေးမဲ့အဖြေကိုစောင့်နေရလို့ဆိုပါတယ
်။ဒီညတစ်ခါကတန်တရားလူနာရဲ့ချိန်တိုင်းအားမဆွဲဖို့တဲ့ဒီကိစ္စကိုဆောင်ချက်ကူတော်ပေးရတယ်လို့ပြောပါတော့။အဲ့ဒီအခြေအနေကတော့ဒီနေ့ပြောနေတာပဲ။
တန်မြားလူနာနဲ့စောင့်ကြည့်လူနာတွေရဲ့ယောဂပိုးရှိမရှိအတည်ပြုနိုင်ပေးဖို့ရလဒ်ကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခံကိုပေးပို့ထားတာပါ။ကျန်းရှိနေတဲ့သူတွေရဲ့ကျန်းမာရေးစစ်ချက်နမူနာတွေကိုလည်းအဲ့ဒီတက်ခွဲခံကိုပေးပို့ဖို့ဆောင်ရွက်နေတယ်လို့သိရပါတယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ခဲ့တဲ့ Novel Coronavirus ကူးစက်ခံရသူမြန်မာနိုင်ငံမှာမရှိသေးသလိုပြည်내အသီးသီးမှာရှိတဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတွေကလည်းယောဂကျူတင်ကာကွယ်နိုင်ရေးနဲ့စောင့်ကြည့်ရေးလုပ်ငန်းတွေကိုအချိန်မြင့်တင်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ February 6ရက်မနေ့တုန်းကတော့ Wuhan ဒေသခံ5ဦးမူဆယ်မြို့ကိုရောက်ရှိနေတယ်လို့တရုတ်နိုင်ငံရွှေလီရဲဌာနကလည်းမူဆယ်ခရိုင်ရဲတပ်ဖွဲ့ကိုသတင်းပေးပို့ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသား၄ဦးနဲ့အမျိုးသမီး2ဦးပါရှိပြီးအမျိုးသမီးဖြစ်သူကိုတော့အဲ့ဒီနေ့မှာပဲရှာတွေ့ခဲ့လို့ရွှေလီရဲဌာနတာဝန်ရှိသူတွေကပြည်လက်ခေါ်ဆောင်သွားတယ်လို့မူဆယ်ခရိုင်တာဝန်ရှိသူ2ဦးကပြောပါတယ် 将训练队的武汉的大坑里五楼设了下坡的在皮皮，都如果变下队员，加马伊是新木里比楼大部，现在变成他的路。下面的苗白，比如加马伊有时他那户到达电毛牛啊，苦路表白嘞。
加入加马伊在那里边，都如带给了你啊，你不咯？他要不就是新嘛不咯？都在提出的路里，加马伊他什么？他我说加入牛加他比他呗。
如果古人那方面啥，得修炼娘三亚瑜伽的苗皮大将，第二个古人啊，傻逼搞外部路的路，加马伊呢阿克扎文吉他那个篮球。他把嘞，长苏那青年不在欧普边，那个森林的家么家和那西部路边，我看阿刚杀到你看不嘞，路把嘞。阿那边，加马伊呢阿克萨文吉他那个突变他的两兄弟的哥，来那上级不过嘞，娘家他把嘞。
叔叔，不要多了，我先。ထိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်နဲ့တပ်ခရိုင်တွေမှာလည်းထိုင်းဆိုရကကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးလုပ်ငန်းတွေကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်ပေးနေပါတယ်။အဲ့ဒီအထက်မှာတပ်ခရိုင်တွေကမက်ဆောက်မြဝရီနယ်စပ်နဲ့ချင်းရိုင်းခရိုင်တွေကမက်ဆိုင်တာချီလေးနယ်စပ်ဒေသတွေမှာကျန်းမာရေးစစ်ဆေးမှုတွေကိုအထူးကြံ့မတ်ဆောင်ရွက်ပေးနေတာပါ။ဒီအကြောင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနဲ့နိုင်ငံခြားသားတွေအဝင်ထွက်များတဲ့ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ဝင်ပေါက်စစ်ဆေးရေးဂိတ်တွေမှာဖေဖော်ဝါရီလ6ရက်နေ့ကနေစပြီးကျန်းမာရေးစစ်ဆေးမှုတွေနဲ့ကူးစက်ယောဂဆိုင်ရာပညာပေးလုပ်ငန်းတွေကိုထိုင်းဘက်ကပုံမတိုးမြင့်လှုပ်ဆောင်လာတာပါ။နယ်စပ်စစ်ဆေးရေးဝင်ပေါက်ဂိတ်တွေမှာအပူချိန်တိုက်တာတဲ့စခင်ဖက်စစ်ဆေးတဲ့ကင်မရာတွေအပြင်စီးဝင်တန်းဆရာဝန်နဲ့တူနာပြုဆရာမတွေအရေးပေါ်စေယုံကားတွေပါအသင့်ပြင်ထားပါတယ်။နယ်စပ်ဒေသမှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့အဖျားဝင်ချောင်းဆိုးအသက်ရှူကျက်စတဲ့လက္ခဏာတွေဖြစ်လာခဲ့ရင်နှီးစက်ရဆေးရုံကိုသတင်းပို့ပြီးဆေးစစ်ဆေးခံရဖို့ချင်းရိုင်းခရိုင်အမှတ်30ဒေသဘုံမူကြီးရန်ကုန်မဟာပညာဝန်ကိုယ်တိုင်စောမှုတွေလုပ်နေပါတယ်။အခုဆိုရင်နေဆက်ဆိုင်ရာကိုရိုနာရောဂါပိုးတိုက်ဖျက်ရေးလုပ်ငန်းတွေမှာအမှတ်30ဒေသဆေးဝန်ထမ်းတွေလည်းပူးပေါင်းဆောင်ရွက်လာတာပါ။ထိုင်းကျန်းမာရေးဝန်ကြီးအနုတင်ချန်ဝေရကွန်ကဖေဖော်ဝါရီလ9ရက်နေ့မှာပဲနိုင်ငံခြားသားခီးသွားတွေနဲ့ပတ်သက်လို့အခုလိုပြောသွားခဲ့ပါတယ်
။ไอ้ฝรั่งอีกนะครับไอ้พวกฝรั่งนักท่องเที่ยวอันนี้ต้องบอกไปยัง
ထိုင်းနိုင်ငံသားတွေကိုထိုင်းနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံခြားသားတွေကိုနှကောင်းစီးမျက်နှာအကာကိုဝစ်ဆင်ကြဖို့တကယ်တမ်းကျွန်တော်တို့အားလုံးဟာဒီဗိုင်းရပ်စ်ပိုးအန္တရာယ်တွေနဲ့ရင်ဆိုင်နေရတာဖြစ်လို့အားလုံးပူးပေါင်းပါဝင်ကြဖို့လိုအပ်ပါတယ်အဲ့ဒီလိုမဝစ်ထားတာမျိုးမျက်နှာအဖုံးအွယ်တွေမတက်ကြပဲငင်းပယ်ကြတဲ့နိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံကိုလာရောက်လည်ပတ်တာမလုပ်ပါနဲ့ဆိုပြီးလေးလေးနက်နက်ပြောဆိုသွားတာပါရပ်မရေးဝန်ကြီးကိုယ်တိုင်ဘန်ကောက်မြို့လယ်ကစရံယထာပူရာမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကာကွယ်ဖို့နှကောင်းစည်းမတ်တွေဝစ်ဆင်ကြဖို့လိုက်လံနှိုးဆော်တာတွေကိုလုပ်နေရင်းနဲ့ဒီလိုပြောဆိုသွားတာပါထိုင်းမြန်မာနယ်စပ်ကအခြေအနေတွေကိုတော့မြန်မာရှေ့ပြောင်းလို့သမားရေးဆောင်ရွက်နေတဲ့ရောင်ကြီးဦးလို့သမားအဖွဲ့ကတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါဗျ။
အခုတက်ခရိုင်နဲ့ချင်းရိုင်ဘက်မှာကချင်းရိုင်ဘက်မှာကတော့တူရတယ်ပေါ့နော်ကြီးသွားတဲ့ဒီကျင်းနိုင်ငံသားတွေများတဲ့ခါကျတော့ပို့ပြီးတော့ဆစ်ဆီးလာတာချင်းရိုင်ကတာဝန်ရှိတဲ့ရှောင်းဝင်ကိုယ်တိုင်ဟာဒီဟိုဒီလက်နေပြီးတော့ဆစ်တဲ့ဒီကားတွေမျိုးတွေနဲ့ဟာဒီဒီနိုင်ငံသားတွေကျင်းနိုင်ငံသားတွေဒါမှမဟုတ်နိုင်ငံသားအဝန်ထမ်းများတဲ့နေရာတွေမှာအာစစ်စေးတာရှိတယ်တက်ခင်မှာလည်းအာဒီကျွန်တော်မြန်မာနိုင်ငံနဲ့ဖြည့်ဆက်နေတယ်ရှုပ်ဘူးတော့ပြောမယ်ဆိုလို့ရှိရင်ဒီမီလေကရောက်နေနေတယ်မှာရှိတယ်အဲ့ဘက်မှာကရုပ်တွေကရင်းနှီးမြှုပ်နှံပြီးအဆောင်တွေစောက်တာအာရှိဝရေးတခုပြင်ဆင်လာတယ်ဝတ်ထွက်သွားလာနေရတယ်ရှိတယ်အာပြီးတော့ကျတော့အာကာစီနိုမျိုးတွေရှိတာပေါ့နော်အဲ့လိုမျိုးတွေလုပ်ထားတဲ့ခါကျတော့ကျင်းနိုင်ငံသားတွေဝတ်ထွက်သွားလာတဲ့ခါကျတက်ခင်မှာလည်းပဲဟာလာပို့ပြီးတော့အရှိန်မြင့်ပြီးတော့စိတ်ကြစစ်စစ်တာတွေကိုကျွန်တော်လုဆောင်နေတာကိုတွေ့ရပါတယ်ကြာ
ထိုင်းနိုင်ငံအနေနဲ့ထိုင်းပြည်မှာနေဆက်ဒေတာမကမြန်မာနိုင်ငံသားအလုပ်သမားများအများပြားရှိနေတဲ့စမုတ်ပရာတန်ခရိုင်မှာလည်းထိုင်းကျန်းမာရေးဝန်ကြီးဌာနကနှာခေါင်းစည်းမျက်နှာပါတဲ့မတ်တွေကိုဝစ်ဆင်ကြဖို့အတွက်မြန်မာနိုင်ငံသားတွေကိုအခမဲ့ပေးဝေနေပြီးစာတင်ကျောင်းတွေမှာလည်းကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာပညာပေးလုပ်ငန်းတွေကိုအရှိန်မြင့်လုဆောင်နေပါတယ်ရှင
်ချင်းပြည်နယ်ဘလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလားအခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေကြိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုင်းရိုက်လေလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါ ကိုဆွေးနွေးကြတာကိုစာသားနယ်ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။VOA ဖုန်းနံပါတ်က1392300နဲ့ ငါငါငါလေးအီးမေးလ်လိပ်စာက burmeseatvoanews.com facebook က voabermesenews ဖြစ်ပါတယ်။ဟောဆွေးနွေးကြဖို့တော်တော်ရှင်နေအားလုံးကိုထိတ်ခေါ်ပါတယ်ညာ
မနက်ဖြန်စနေညတိုင်းရိုက်လိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရခိုင်ပြည်နယ်ကစီအေပရီပခရီနဲ့စစ်ဘေးရှောင်နေရသူတွေရဲ့အခြေအနေတွေကိုပြောပြပေးပါဦးမယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာကြာသပတေးနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပါရစေ။ရသေးတ ဒီမှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့မနေ့ကတိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့အဲအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်အဲအဖွဲ့ကလည်းတာနေမှာဒီအမ်းမျိုးနယ်ကဒုက္ခရေးရရဲ့အစိုးရဖက်ဒီ၄ကီလိုမီတာခွေးလောက်အပေါ်မှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်ဘလောဝမျိုးနယ်မိချောင်းကဒါအနီးမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့ဖြစ်တာရှိနော မယူမြဲရဲ့အရှိဘက်ကမ်းမှာရှိတဲ့ကျေးရွာတွေကိုပြစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီပြစ်ခတ်မှုကစစ်တွေကနေမယူမြဲတိုင်းမြောက်ဘက်ကိုတက်လာတဲ့တပ်မတော်ရင်ရင်ကမနေ့ကညနေ6နာရီကျော်လောက်မှာလက်နက်ကြီးလက်တန်းတွေနဲ့ပြစ်ခတ်ခဲ့တာကြောင့်ဒဏ်ရာရသူတွေရှိတယ်လို့ဒေသခံတွေထွက်ပြေးနေကြရတယ်လို့ညောင်ပင်လာဒေသခံတို့ကဆွဆွေးပြောဆိုပါတယ
်။တပ်မတော်တင်ပေါ်စီဒီမစီဟာဒီစစ်တွေကနေပြီးတော့တောက်လျှောက်တက်လာပြီးတော့တသိတော်ငါသုံးလျှောက်တိုင်းအောက်မှာခဏနောက်ပြီးတော့မှတက်ပြီးတော့မင်းနေကျော်တိုင်းစီမြောက်ဘက်ကိုတက်လာပြီးတော့မှစီစီချောဝအယောက်ကတက်တင်ပြီးတော့လမ်းကြီးရောလမ်းောင်းကြီးတွေရောတက်တင်နေတဲ့ရောသုံးပြီးတက်ပြီးတော့လာပါတယ်ခင်ဗျာအဲ့ဒီအချိန်မှာကျွန်တော်တို့ကလေးကြောက်လန့်ပြီးတော့ကိုရောအသက်အိုးရင်လို့ဆိုတဲ့နေရာမှာပုံကူပြီးနေကြပါတယ်ဒါနဲ့သူတို့ပစ်တဲ့စီတွေဟာဒီမယူမြကျော်ရဲ့အရှိပါရော်ရီရောအနောက်ဘက်မှာရှိတဲ့ရော်ရီရောအကုန်လုံးကိုစစ်မှန်ခဲ့ပါတယ်အဲ့ဒီမှာဒီလိုပစ်ခတ်တာကြောင့်ဒီလက်ရော်တွေမှာစစ်ခတ်တဲ့ငါးသူတွေနဲ့ရှိတယ်လို့သိရပါတယ်ခင်ဗျာ
အဲ့ဒီပြေခါမှုကြောင့်မယူမြင့်ရဲ့အရှိဘက်ကမ်းမှာရှိတဲ့ရေပုတ်ကြီးရွာကမျိုးသမီးနှစ်ဦးနဲ့ဆောက်ခတ်ကြီးရွာကမျိုးသမီးတူဦးတန်ရာရရှိခဲ့တယ်လို့ဆောက်ခတ်ကြီးရွာကဥမောင်ဘူးကပြောပါတယ
်ဥမောင်ကလည်းမရောက်ရနဲ့မရောက်ရတော့ကဥမောင်ကမဟုတ်ဒီပြည်ရမ်းနေသူရှင်နေမလာနေတယ်ဒီတော့ဆိုင်ရစ်ကတော့အဲ့ဒါအဖို့ကြီးတောင်ညာဖက်တက်မှာဇန်ရရတယ်ဘူးတော့သူဖိနေလို့ကြားနေ
အဲ့ဒီတိခါမှုဟာတပ်မတော်ရည်ရင်ကတည်တာဖြစ်တယ်လို့ဒေတာခံတွေကဆွဆွေးပြောဆိုကြပါမယ်တပ်မတော်ဖက်ကတော့မနေ့ကရှင်းပြတဲ့ပလဝဘက်မှာဒါတိုက်ပွဲတွေရှိပြီးမယူမြေကန်ကရွာတွေကိုသူတို့ပြစ်တာမဟုတ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစပ်ရေးအဝန်ကြီးဗိုလ်မှူးကြီးမင်းတန်းကပြောပါတယ
်တက်ကပြပါကွာတက်ကအဲ့ဒါလေးမှတော့မရှိဘူးဟုတ်ပါဘူးတပ်မတော်ရည်ရင်အဲ့လောက်ဝေးကြည့်တဲ့ညာဦးဟာတို့တည်နေပြီတဲ့ဘုရားပြန်တနက်ကဘလို့ပြင်မယ်အဲ့ဒီစီစီလန်တော့ကိုင်လေးရတဲ့ပုံမရောက်ဘူးစီစံမင်းမယုံရင်ငါပြပြမယ်လေးရမှာမင်းရတဲ့အထီးကိုမရှိရဘူးဘရဝနာမှာတော့သူတို့တိုက်နေတာပဲအဲ့ဒီဒီပဲလိုက်တိုက်တာဒီ
စီရေးတင်းမှနေတဲ့ရခိုင်မြောက်ပိုင်းမှာနှစ်ဖက်တိုက်ခတ်မှုတွေဖြစ်ပေါ်ပြီးရသားတေဆုံတန်ရာရရှိသူတွေဟာလည်းတနေ့တစ်နေ့ပုံမှုများပြလာနေပါတယ်တိုက်ခတ်မှုတွေကြောင့်ရသားတွေထိခိုက်တန်ရာရရှိတိုင်းမှာလည်းတနေ့အေဖွေတို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွပြောဆိုနေကြတာလည်းဖြစ်ပါတယ်တိကြေရပိုင်းတွေကလည်းရတိတော်မျိုးနယ်ဖက်မှာအဲအဖွဲ့နဲ့ဆွေရတတ်တို့တိုက်ပွဲတွေပြင်ထန်ခဲ့တာကြောင့်ရတိတော်မျိုးပေါ်နဲ့တခြားဘေးလက်ရာကျေးရွာတွေကိုထွက်ပြေးလာကြတယ်။စစ်ဘေးဒုက္ခတွေ3000ကျော်လောက်ရှိတယ်လို့ရတိတော်မျိုးနယ်မျိုးသားလှတ်တော်မှဥခင်မောင်လာကပြောပါတယ
်။အဲစခန်းတွေမှာလည်းကြည်နေတော့အင်ဂျီမာစနေကြတယ်။သူ့အင်ဂျီမာဆိုတလား9000တပင်းချင်းမလို့ဒီကြီးစားတာသူမတက်လို့လူကြီးကြတော့ဒုက္ခတွေစခန်းမှာအနေတွေဖုန်ကြောင်းတို့မှာနေရတဲ့စီမျိုးအင်ဒီမတ်နေရတာရှိတယ်။မျိုးပေါ်မှာတော့တစ်ပေါင်းဝန်းကျင်တော့ရှိမယ်။နေမှာဆိုရင်အကုန်လုံး3000ကျော်လေးပေါင်းမှရှိမယ်။မနေဒီတပည့်တွင်ကြီးနေဆိုရင်ဒီတပည့်တွင်မှာဆိုရင်4000-5000တိုးတော့တာ
။စီရေးတင်းမှနေတဲ့ခိုင်မြောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းတင်နယ်ပလောဝဲမြို့နယ်တို့ကိုပြီးခဲ့တဲ့ရက်ပိုင်းကအင်တာနက်ဖြတ်တောက်ထားတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနေပြီးဒေသခံတွေပို့ပြီးတော့ဒုက္ခရောက်နေတယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဒီအမေရိကန်ဆန်ရဲ့တောက်ကြနေညနေခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်သေဆုံးသူအရေအတွက်တနေ့တခြားတိုးနေချိန်မှာယောဂကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်ပြည်သူတွေရင်ဆိုင်နေရတဲ့ပိုးကူးဆက်ပြန့်နှံ့မှုစစ်ပွဲကိုတားဆီးကာကွယ်နိုင်ဖို့တနိုင်ငံလုံးကအင်းနဲ့အားနဲ့အသေးချာတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်ဆိုတော့တမရရှိရဲ့အပြောကိုအစိုးရပိုင်ရှင်းဟွာသတင်းမှာဖော်ပြခဲ့ပါတယ်ပိုးစတင်ကူးဆက်တဲ့ဟူပေပြည်နယ်မှာတောက်ချနေစောပိုင်းအထိသေဆုံးသူနောက်ထပ်69ယောက်ရှိခဲ့တာမို့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူတရုတ်နိုင်ငံမှာ630ရှိနေပါပြီပိုးကူးဆက်တာကလည်းစုစုပေါင်းမှ3000ကျော်သွားပါပြီဂျပန်နိုင်ငံယိုကိုဟာမာစိတ်ကန်းမှာတည်ထောင်ခွဲပြီးတော့စောင့်ကြည့်နေတဲ့အပျော်စီးသင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ50ယောက်ထပ်ပြီးတော့တွေ့ရှိခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောကြားပါရယ်ခီးတဲ့စုစုပေါင်း 3,800 လောက်တင်ဆောင်ထားတဲ့အဲ့ဒီသင်္ဘောကြီးပေါ်မှာအခုဆိုရင်ယောဂါပိုးကူးစက်ခံထားရသူ61ယောက်ရှိသွားပါပြီရေမန်နိုင်ငံမှာအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းအယ်ခိုင်ဒါခေါင်းဆောင်တယောက်သေဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပေးနေကအတည်ပြုခဲ့ပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်စစ်ဆင်ရေးအတွင်းမှာအာရဗျကျွန်းဆွယ်ဒေသအယ်ခိုင်ဒါအဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင်ကာစင်အယ်ရီမီကိုတုံ့တန်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ခိုင်ဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအိုင်အိုဝါပြည်နယ်မှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲနောက်ဆုံးရလဒ်တွေအရထိတ်ကပြေးနေတဲ့ကိုယ်စားလှယ်နှစ်ယောက်ရဲ့ရလဒ်တွေထပ်တူညီပါတူနေပါတယ်။ဂျာတာဘရင်းနဲ့နှောင်းပိုင်းမှာထုတ်ပြန်တဲ့ရလဒ်တွေအရ South Bend မြို့တော်ဝန် Humphrey Buttigieg နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့အပြိုင်ဆိုင်ဖြစ်နေပါတယ်။ Pete Buttigieg က 26.2% ရာဂိုင်းနှုန်းရထားပြီးတော့ Bernie Sanders ကတော့ 26.1% ရာဂိုင်းနှုန်းနဲ့ရထားတာဖြစ်ပါတယ်ရှင်။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့တန်လွှင့်နေတဲ့အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.